ိုင်းမြန်မာနယ်စပ်မဲဆောက်ကနေမြန်မာနိုင်ငံမြဝတီကအွန်လိုင်းလိင်လယ်ကိုင်းတွေကိုပေးထားတဲ့တရားမဝင်အင်တာနက်ကေဘယ်လိုင်းကျိုး16ကျိုးကိုထိုင်းမျိုးသားအတန်လွင့်နဲ့ဆက်သွယ်ရေးကော်မရှင်အဖွဲ့နဲ့မဲဆောက်ရဲတပ်ဖွဲ့ဝင်တွေကဒီဇင်ဘာ2ရက်နေ့ကဖြတ်တောက်ပြစ်ခဲ့တယ်လို့ထိုင်းရဲချုပ်ကမနေ့ဒီဇင်ဘာ2ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအတည်ပြုပြောဆိုသွားပါတယ်ဒီအကြောင်းကိုတော့ထိုင်းချေစာသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းမြန်မာနယ်စပ်မဲဆောက်ကနေမြဝတီမြို့ဘက်ကအွန်လိုင်းလိင်လယ်ကိုင်းတွေကိုပေးထားတဲ့တရားမဝင်အင်တာနက်ကေဘယ်လိုင်းကျိုး16ကျိုးကိုဖြတ်တောက်ဖြစ်ခဲ့ကြောင်းရဲချုပ်နတ်ထဖုံဖိုးစွန်ထုံးကဒီဇင်ဘာလ2ရက်နေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ဒီအင်တာနက်လိုင်းတွေဟာအရေးသွေးမြင့်ပြီးတမျိုးလုံးကိုအင်တာနက်ပေးနိုင်တဲ့ကေဘယ်လိုင်းတွေဖြစ်ပြီးဒီလိုင်းတွေကိုအွန်လိုင်းလိင်လယ်ကိုင်းတွေကအသုံးပြုနေတာကိုစစ်ဆေးတွေ့ရတယ်ဆိုပြီးထိုင်းဘာသာနဲ့အခုလိုပြောသွားပါတယ်ထိုင်းရဲချုပ်ပြောဆိုသွားတာကတော့အခုရှာဖွေဖြတ်တောက်ခဲ့တဲ့အင်တာနက်ကြိုးလိုင်းဟာအကြီးဆုံးနဲ့အရှည်လျားဆုံးဆက်သွယ်ထားတဲ့ကြိုးလိုင်းတွေဖြစ်ပါတယ်အင်တာနက်လိုင်းကအားကောင်းပြီးမျိုးတစ်မျိုးလုံးကိုတော့ပေးနိုင်တဲ့အရေးသွေးမြင့်တဲ့ line တွေဖြစ်ပါတယ်အခု line တွေကိုတစ်ဖက်နိုင်ငံကိုဆက်သွယ်ပေးခဲ့တဲ့ internet cable line လုပ်နေတဲ့ကုမ္ပဏီတွေကိုလည်းစစ်ဆေးဖို့တို့အရေးယူသွားမှာဖြစ်တယ်လို့လည်းထိုင်းဘာသာနဲ့ပြောဆိုသွားပါတယ်အဲ့ဒီကြိုးတွေထဲမှာ216 9 cable ကြိုး2ချောင်း96 9 cable ကြိုး2ချောင်းနဲ့24ကို internet cable ကြောင်း14ချောင်းပါဝင်တယ်လို့ဆိုပါတယ်အထူးစက္ကရိယာတွေကိုသုံးပြီးစစ်ဆေးရမှာတော့online လိမ့်လေခိုင်းတွေကမြန်မာနိုင်ငံဘက်ခြမ်းကီလိုမီတာများစွာထိရောက်အောင်တရားမဝင် internet ကြိုးတွေချိတ်ဆက်ထားတာပါဒီ internet line တွေဟာမြန်မာနယ်စပ်ကနေလောင်းဝန်နယ်စပ်ထိအသုံးပြုလို့ရတာဖြစ်ပြီးရွှေပြောင်းနေတဲ့လိမ့်လေခိုင်းကဧရိယာကျကျပြန့်ပြန့်အသုံးပြုလို့ရတာဖြစ်ပါတယ်ဒီ internet line တွေကိုထိုင်းမြန်မာလာအိုဆောင်ရမဲကောင်မြင့်နားမှာကောထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ရီနေရာတွေမှာပါရှာဖွေဖမ်းဆီးမိတာဖြစ်ပါတယ်ဖျက်တောက်လိုက်တယ်ဆိုတာကတော့အဲ့ဒီဒေသမှာရှိတဲ့ call center online လိမ်လည်ခိုင်းတွေကို internet သုံးလို့မရအောင်တားဆီးလိုက်တဲ့သဘောဖြစ်ပါတယ်လို့လည်းရဲချုပ်ကပြောဆိုသွားပါတယ်ရှင်